ပြည်နယ်နဲ့တိုင်းဒေသတချို့မှာနေ့အပူချိန်တိုးလာနေပြီးတော့အခုဧပြီလထဲမှာတော့အပူချိန်တိတိသားသားထပ်တိုးလာတာကိုခံစားနေကြရတာပါမိုးလေဝသနဲ့ဇလားဗေဒဌာနရဲ့အမြင့်ဆုံးအပူချိန်ခန့်မှန်းချက်တွေနဲ့အတူအပူရန်ကြောင့်ရုတ်တရက်ဖြစ်လာနိုင်တဲ့ကျန်းမာရေးကိုသတိပေးချက်တွေကလည်းရှိနေပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မအီတန့်စင်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့ညွေရသည့်ကာလတွေအခုဧပြီလမှာအပူချိန်တိတိတသာတိုးလာတဲ့တန်ကိုပြည်နယ်နဲ့တိုင်းဒေသတချို့မှာခံစားနေရပါတယ်။ရန်ကုန်မန္တလေးနေပြည်တော်စကိုင်းတိုင်းအောက်ပိုင်းနဲ့မကွေးပဲခူးဧရာဝတီတိုင်းအပါအဝင်ကယားပြည်နယ်နဲ့ကရင်ပြည်နယ်တို့မှာဧပြီလ12ရက်နေ့ထိနေ့အပူချိန်အနည်းငယ်ထပ်ပြီးတော့တိုးလာနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒဌာနကခန့်မှန်းထားပါတယ်။အပူပိုင်းဒေသဖြစ်တဲ့မန္တလေးတိုင်းမှာလည်းအခုနှစ်ဧပြီလဟာပြည်ခဲ့နှစ်တွေကထက်ပူတဲ့တန်ကိုပိုပြီးတော့ခံစားရတယ်လို့ဒေသခံတယောက်ကပြောပါတယ်
။မန္တလေးမှာလည်းတော်ပူပဲ။ဒီနှစ်တော့ပိုပူတယ်လို့သတ်မှတ်ထားတယ်ဗျ။
မန္တလေးတိုင်းမှာဧပြီလရဲ့အပြင်းများအပူချိန်ထက်2ဒီဂရီစင်တီဂရိတ်ကျော်လွန်ခဲ့တဲ့ဆိုပြီးမိုးစလာရဲ့တင်းစာနေထုတ်ပြတဲ့အပူချိန်တိုင်းတာချက်မှာပေါ်ပြထားပါလိမ့်။စကိုင်းတိုင်းအောက်ပိုင်းပဲခူးတိုင်းရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းအပါအဝင်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာလည်းပြင်းများအပူချိန်ထက်2ဒီဂရီစင်တီဂရိတ်ကိုကျော်လွန်ခဲ့ပါလိမ့်။ကချင်ပြည်နယ်မှာအခုလရဲ့ပြင်းပြအပူချိန်ထက်6ဒီဂရီစင်တီဂရိတ်ကိုကျော်လွန်ခဲ့ပြီးနေပြည်တော်စကိုင်းတိုင်းအထက်ပိုင်းနဲ့တင်းလာရီတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့ကယားပြည်နယ်တွေမှာတော့ပြင်းပြအပူချိန်ထက်3ဒီဂရီစင်တီဂရိတ်ကနေ4ဒီဂရီစင်တီဂရိတ်ထက်ကျော်လွန်ခဲ့တဲ့ဆိုပြီးမိုးစလာကခန့်မှန်းထားပါတယ်။တာမန်ထက်နေအပူချိန်တိုးလာနေလို့အပူဒဏ်ကြောင့်ကျန်းမာရေးရုတ်တရက်ထိခိုက်တာမျိုးဖြစ်အောင်လို့သတိထားတာမျိုးတွေရှိတယ်ဆိုပြီးရင်မောင်းတအူကပြောပါတယ်
။သွားမှသွားတယ်ဆိုရင်တော့ကားအဲရုံးနဲ့ပဲသွားတယ်အပြင်မှာတော့ပူတယ်ဒီရက်တွေမှာတကယ်ပူတယ်အရင်ပူတဲ့ခါကျတော့သွားလာပြင်မနာပေါ်မှာနေပူတဲ့အချိန်မှာသွားပြီးတော့အကယ်ကားနားတော့မပါညာဆိုမနာခင်မှာအဲ့လိုပေါ့ကားကိုကျုံးဆိုရက်ပြီးချက်ချင်းအောင်ဆင်းတာမျိုးတော့မလုပ်ဘူးတတိပေးတာပေါ့ကိုယ်နဲ့တူသွားတဲ့လူကိုကြားရတယ်မလုပ်သေးတော့အပြင်လေးကိုနည်းနည်းလေးအရင်ဖြည်းဖြည်းချင်းအဝင်ခံတဲ့သဘောပေါ့မနာခင်နေမှာလေကြိုပြီးတော့အဲ့လိုရောလိုက်တာပေါ့အဲကုန်းကလည်းမပိတ်ဘူးအပြင်လေးနဲ့ရောပေးလိုက်တဲ့သဘောပေါ့အမှန်ပေါ့လည်းလှက်တာအလိုလိုကြီးတော့လောက်ရ
ထူးခြားတဲ့နေ့ပူချိန်ဖြစ်ပေါ်လခဲမြို့မှာ43ဒီဂရီစင်တီဂရိတ်ထိရှိခဲ့ပြီးမြင်းချံရမဲတဲ့လှိုင်းတက်မြို့6အောင်လန်းကန်ကုန်နဲ့စင်ပြူကျွန်းပြည်မြို့နယ်ဖားဆောင်မြို့တို့မှာ42ဒီဂရီစင်တီဂရိတ်ထိရှိခဲ့ပါတယ်ပူပြင်းတဲ့ရာသီဥတုတန်းကြောင့်ဖြစ်တတ်တဲ့နောက်ဆက်တွဲကျန်းမာရေးဆိုးကျိုးတွေကိုလည်းပညာရှင်တွေကသတိပေးထားပါတယ်အပူရှက်တာအပူဒဏ်ကြောင့်ပြင်ပနှွေးနေတာမျိုးမရှိအောင်လည်းသတိပေးနေကြပါလေ။လူနေထူထပ်တဲ့ရန်ကုန်မြို့အပါအဝင်မြို့ကြီးတွေမှာလက်ဆက်ပြီးပုံမှန်မရကြတာကြောင့်နေရာသီးရဲ့အပူဒဏ်ကိုခံစားနေကြရတဲ့ပြည်သူတွေအဖို့အခုထပ်အပူချိန်ထပ်တိုးရင်အပူဒဏ်ကြောင့်တကြီးရွယ်ဦးတွေနဲ့ကလေးငယ်တွေရဲ့ကျန်းမာရေးကိုထိခိုက်မှာကိုစိုးရိမ်နေရပါတယ်ရှင်။